မင်္ဂလာနံနံခင်ဗျာခင်ဗျာတောတာရှင်တွေအခုနားဆင်နေရတာကတော့ VOA American တမ်းပဲဖြစ်ပါတယ်ကြာတာပရိနေမနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 633ညာလိုင်းဒိုမီတာ40 kHz 6433ညာလိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ငံဝတ်မှာကမ္ဘာမီဒီယာတွေကမြန်မာနဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာတို့ကိုလည်းနားဆင်ရမှာဖြစ်ပါတယ်မြန်မာအရေးသုံးသပ်ချက်မှာတော့
ဟိုတမတော်ဘက်ကနေအစိုးရဘက်ကနေထုတ်ပြန်တဲ့သတင်းတွေနဲ့ဟိုကျွန်တော်တို့ရရှိတဲ့သတင်းတွေကအင်မတန်ကွာခြားတယ်ဟိုတချို့နေရာတွေမှာပေါ့လေဒီကျွန်တော်တို့ကလူပေါင်းလူအင်အားတရာလောက်နဲ့ပြတိုက်တယ်ဆိုတဲ့သတင်းတွေကတော့မှားနေတယ
် KIA ဘိုလ်ချုပ်ကွမ်မော်ပြောသွားတာပါအခုတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါနဲ့စပါမယ်
ပထမဆုံးတင်ပြပေးမှာကတော့ Time Magazine မှာ Charlie Campbell ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ Burma Countdown to Election But Democracy Remain a Distant Dream မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့တရက်တစ်ရက်တည်းနီးလာပြီဆိုပေမဲ့ Democracy ဆိုတာကတော့အဝေးကြီးမှရှိနေတဲ့အိမ်မက်လိုရှိနေသေးပါပဲလို့ခေါင်းစဉ်တက်ထားပါတယ်။ရှင်းနေအော်တိုဘာလကုန်ဒါမှမဟုတ် November လဆန်းဆိုရင်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပပြီးမဲယုံနေသွားမဲပေးကြရတော့မှာပါ။ဒါပေမဲ့တကယ်ဒီမိုကရေစီစစ်စစ်ကတော့အလံဝေးကွာနေသေးရှိပါတယ်လို့အစချီရေးသားထားပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ဟာ1988ခုနှစ်သူမရဲ့အမိနိုင်ငံကိုပြန်သွားခဲ့ပြီးတဲ့နောက်15နှစ်နေကျေကျုပ်ပွားနေနေထိုင်ခဲ့ရပြီး2012ခုနှစ်ဧပြီလမှာရွေးချယ်တင်မြှောက်ခံရလို့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်နေခဲ့ပြီးဆိုပေမဲ့နိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရသူမအနေနဲ့သမ္မတရာထူးရယူနိုင်ခွင့်ကိုကန့်သက်ထားစေရှိပါတယ်တဲ့ဒီမိုကရေစီရေးဆွမ်းဆောင်ရမှာစံနမူနာထားပွဲကောင်းသူတယောက်ကိုဘေးချိတ်ပြီးစစ်တပ်ဟာအရာအလုံးကိုလွှမ်းမိုးအုပ်ချုပ်ထားလို့ပုံရတယ်လို့យေတာထားပါတယ်နောက်နိုင်ငံတွေကအရေးယူတန်ခတ်ပိတ်ဆို့ထားမှုတွေဖယ်ရှားပေးလိုက်တဲ့အတွက်ပြင်ပလောကနဲ့အဆက်အသွယ်ပြတ်နေတဲ့မြန်မာစီးပွားရေးလမ်းပွင့်သွားစေပါတယ်။လက်ကင်ဖုန်းတွေအလိုအလျောက်ငွေထုတ်ယူနိုင်တဲ့ ATM ဆက်တွေဟာနေရာတိုင်းလိုလိုမှမြင်နေရပါပြီ။ဒါပေမဲ့အချို့မြက်တွေတကယ်တမ်းခံစားနေကြရတာကတော့စစ်ဘိုလ်ချုပ်တွေနဲ့သူတို့နဲ့ဆက်နွယ်ပတ်သက်နေသူတွေပဲဖြစ်တယ်လို့ထောက်ပြထားပါတယ်။ငြိမ်းချမ်းရေးကြိုးပမ်းနေတယ်ဆိုပေမဲ့နေဆက်ဒေသတွေမှာတိုင်းရင်းသားတွေနဲ့စစ်တိုက်နေကြဆဲဖြစ်တယ်။လူခွေချိုးဖောက်မှုတွေကမလျှော့တဲ့အပြင်ပိုရောင်တိုးလာနေတယ်လို့လူခွေလှုပ်ရှားဆောင်ရွက်နေသူတွေကပြောဆိုနေကြပါတယ်။လူရေ53သန်းရဲ့60ရာခိုင်နှုန်းဟာစင်ရဲနွမ်းပါမှုဝဲကြီးထဲမှာရုန်းကန်နေကြဆဲစသဖြင့်ရေးသားထားပါတယ်။မှတ်တမ်းဓာတ်ပုံတွေကိုလည်းဝေဝေဆဆဖော်ပြထားပါတယ်။အပြည့်အစုံကို time.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ဆက်လက်တင်ပြပေးမှာကတော့ DVB Multimedia Group Online မှာဆောင်းပါးရှင် Guy Horton ရေးသားထားတဲ့ Burma's Missing Millions မြန်မာနိုင်ငံကတန်းနှစ်ချီပျောက်ဆုံးခြင်းဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာ2014ခုနှစ်တွင်လူဦးရေဒကောင်စင်းကောက်ယူရမှာမျှော်မှန်းထားတဲ့လူပေါင်း9သန်းလောက်ရော့နေခဲ့တယ်လို့ဆိုပါတယ်။ဒါဟာ1983ခုနှစ်တုန်းကဒကောင်စင်းကောက်ယူခဲ့ပြီးတဲ့နောက်မှာနှစ်စဉ်လူဦးရေပေါ်ကနေနှစ်ရာခိုင်နှုန်းတိုးများလာနေတယ်ဆိုတဲ့နှုန်းထားအပေါ်အခြေခံပြီးတော့တွက်ထားတာပါ။ဒီထဲမှာထည့်ပြီးတော့မရေတွက်ခဲ့တဲ့ရိုဟင်ညာတွေနဲ့ကချင်ဒေသကစစ်ဘေးရှောင်ဒုက္ခတွေလည်းပါဝင်နေပါတယ်။ဒီလိုလူတွေပျောက်ဆုံးနေရတာနဲ့ပတ်သက်ပြီးဖြစ်နိုင်ခြေရှိတဲ့အချက်ခုနှစ်ချက်ကိုထောက်ပြရေးသားထားပါတယ်။ပထမအချက်ကတော့တပ်ဖြတ်မှုပါ။အခုလက်ရှိအရသာတပိုင်းအစိုးရမတိုင်ခင်ဆယ်စုနှစ်များစွာအုပ်ချုပ်ခဲ့တဲ့စစ်တပ်ဟာတပ်ဖြတ်မှုတွေအများကြီးလုပ်ခဲ့ပါတယ်တဲ့။ကရင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာဖြစ်ခဲ့တဲ့မိသားစုလိုက်တပ်ဖြတ်မှုတွေကိုဥပမာပေးတင်ပြထားပါတယ်။ဒုတိယအချက်ကတော့2008ခုနှစ်မှာတိုက်ခတ်ခဲ့တဲ့စိုက်ကလုန်းနာဂစ်ဖြစ်ပါတယ်။လူပေါင်း33,000ဟာမြဝကျွန်းပေါ်ဒေသမှာနျူကလ িয়ার ဘုံးဖောက်ခွဲခံရတယ်လို့သိဆုံးခဲ့ရတာပါလို့យေတာထားပါတယ်။တတိယနဲ့စရုပ်ထအချက်တွေကတော့လိန်ကျမ်းဖက်မှုတွေကနေဖြစ်ပေါ်တဲ့ဓာတ်ရိုက်မဟုတ်ပဲတွယ်ဝိုက်ဖြက်စီးခံရမှုတွေကြောင့်လို့ဆိုပါတယ်။ဥပမာရိုဟင်ညာတွေနဲ့ကချင်နေနေထိုင်တဲ့ရက်ဒေသတွေတောတွေတောင်တွေထဲမှာပုံးကွယ်ပြေးလွှားရင်းနဲ့လူတွေလိုအပ်တဲ့အခြေခံလိုအပ်ချက်တွေမရလို့နေစရာမရှိလို့တည်ဆုံးရတာတွေဖြစ်ကြပါတယ်တဲ့ကျန်တာတွေကတော့ဖိနှိပ်ညှဉ်းပန်းနှိပ်စက်ခံရမှုတွေကြောင့်အိန္ဒိယတိုင်းပြည်တွေကိုထွက်ပြေးကြတာပင်လယ်ထဲကိုထွက်သွားကြရသူတွေရှိသလိုဆင်းရဲမွဲတေမှုကြောင့်ရွှေပြောင်းနေထိုင်ပြီးတော့တိုင်းပြည်အပြင်ထွက်အလွတ်လုကြရသူတွေဖြစ်တဲ့စသဖြင့်သုံးသပ်ရေးသားထားပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုအလှည့်ကြတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်ဒေါ်လာလာတန်ကဂျော့ချ်ခရိုးနဲ့အတူတင်ဆက်ထားတာပါ
ဒီနေ့မြတ်တွေတင်ပြပေးမိ ATM အသုံးကတော့
Like Turkey's voting for
early Christmas.
ဖြစ်ပါတယ်။စာလုံးပေါင်းက L I K E like ကတူရာ T U R K E Y S turkeys ကကျစင်တွေ V O T I N G voting ကမဲပေးတာထောက်ခံတာ F O R 4ကအတွေ့ E A R L Y early ကစောတာ C H R I S T M A S Christmas ကChristmas ပွဲတော်ဆိုတော့စကွက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ကျစင်တွေက Christmas စောစောကြပါစေလို့ဆူတောင်းနေကြတယ်မဲပေးနေကြတယ်ဆန္ဒပြုနေကြတာနဲ့တူနေတယ်ဆိုတာပါပဲကျစင်သားတွေကို Thanksgiving ကျေးဇူးတော်နေ့နဲ့ Christmas မှာအကောင်လိုက်ပေါင်းစားကြတာ Rose လို့စားကြတာဒီလေရှိလေတော့ကျစင်တွေက Christmas စောစောကြပါစေလို့ဆူတောင်းလို့ဖြစ်နေတယ်ဆိုရင် idiom ဆိုတဲ့သဘောတရားတွေကတော့ကိုယ်ဘဝဆုံးရှုံးရလေအောင်ကိုယ်တိုင်ကမြ мян ဖြစ်ပါစေလို့ဆုတောင်းတာနဲ့တူတယ်လို့အတိအပြရပါတယ်။ဒီနေ့တော့ကိုယ်ဘဝပျက်စီးရာပျက်စီးချောင်းဥတီနေတဲ့အခြေအနေကိုကိုကလက်ခံနေတာလည်းဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ကို့ကျမစိုးကိုဖန်တီးတာကို့တည်တွင်ကိုတူးတာလို့အနည်းဆက်ဆုံးရှိတယ်လို့ဆိုရမှာပါ။ဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကတော့
If you guys keep drinking and gambling,It'll be like turkeys voting for early Christmas.
ကိုလူတို့အရက်တော့လောင်းကစားတာဆက်ပြီးလုံနေကြမယ်ဆိုရင်တော့ကိုကျမစိုးကိုဖန်တီးနေကြတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်။ George Grobe တဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ If you guys keep drinking and gambling, it'll be like turkeys voting for early Christmas.
ကိုဘဝဆုံးရှုံးရလေအောင်ကိုယ်တိုင်ကမြ мян ဖြစ်ပါစေလို့ဆုတောင်းတာတနည်းတော့ကိုဘဝပျက်စီးရာပျက်စီးချောင်းဥတီးနေတဲ့အခြေအနေကိုကိုကလက်ခံနေတာကိုရည်ညွှန်းပြောခြင်းဘယ်လိုပြောမလဲ
Like turkeys voting for early Christmas
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်နဲ့ George Crow တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ရမှာကတော့ဥကြော်ဇန်တာရဲ့မြမအရေးသုံးသက်ချက်ဖြစ်ပါတယ်။တက်မတော်ရဲ့ပြစ်ခတ်မှုကြောင့် KIA ရဲ့ဗိုလ်လောင်း23ယောက်တေဆုံးခဲ့ရပြီးတဲ့နောက်ပိုင်းအခြေအနေတွေအကြောင်း KIA ဗိုလ်ချုပ်ကွမ်မော်ကိုမေးမြန်းထားပါတယ
်။ဗိုလ်ချုပ်ကွမ်မော်ခင်ဗျာမကြာသေးခင်က KIA ဗိုလ်သင်္ဍန်းကျောင်းကိုအစိုးရစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဘောလုံး23ဦးကြာဆုံးခဲ့ရတယ်ဆိုတာသိရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့တာဝန်ရှိပုဂ္ဂိုလ်ကြီးတွေဖြစ်တဲ့နိုင်ငံတော်သမ္မတတို့ကာကွယ်ဦးစီးချုပ်တို့ဘက်ကပြောတာရှိပါတယ်။နိုင်ငံတော်သမ္မတကတော့ခံစစ်အနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့ self defense အနေနဲ့ပြစ်ဖို့သာသူကညွှန်ကြားထားခြင်းဖြစ်တယ်လို့ဆိုပါတယ်။ကာကွယ်ဦးစီးချုပ်ကလည်းဥက္ကံကာကွယ်တဲ့အနေနဲ့ပြန်ပြစ်ရတာလို့ဆိုပါတယ်ခင်ဗျာ။ဆိုတော့ကျွန်တော်ဒီ UI ဘက်ကဥတ္တန်ထွန်ထောင်းကမေးတယ်အဲ့အပြန်လန်ပြစ်ခတ်မှုဖြစ်တဲ့နေရာနဲ့ဘုဇင်းန်းကြောင့်ကအဝေးကြီးလို့ဆိုတဲ့အခါကာကွယ်ဦးစီးချုပ်ကဘာပြောလဲဆိုတော့နောက်တစ်ခါမပြစ်လောက်အောင်တိုက်ရတဲ့နည်းဟာစီရေးသဘောတရားအရအများကြီးရှိပါတယ်အဲ့ဒါကြောင့်လိုအပ်လို့ပြစ်တယ်ဆိုတဲ့သဘောမျိုးပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်တို့ဘက်ကဘာများပြန်ပြောလို့ပါလဲခင်ဗျာ
ဟုတ်ကဲ့ဒီစီရေးစီရမှာကတော့ဟိုခန်းစစ်တို့ချိုးစစ်တို့ကာကွယ်စစ်တို့ဆိုတာတော်တော်ချုပ်ချေးပါတယ်ဒီအရက်သားအတုံးနဲ့အမြဲတမ်းကြွားစားပါတယ်။ဒါပေမဲ့ဟိုဘာဖြစ်လို့ပြည့်ရတယ်ဆိုတော့အကြောင်းကိုကျွန်တော်ကမပြောဘဲနဲ့ဟိုဖြစ်ပြီးတဲ့ကိစ္စအပေါ်မှာဘယ်လိုဖြစ်ရှင်းတယ်လဲပြီးတော့ဘယ်လိုစိတ်သက်မျိုးနဲ့လုပ်တယ်လဲဆိုတာကိုကျွန်တော်ကပြောချင်တာဖြစ်ပါတယ်။တကယ်တော့ဟိုတမတော်ဘက်ကနေအစိုးရဘက်ကနေထုတ်ပြန်တဲ့သတင်းတွေနဲ့ဟိုကျွန်တော်တို့ရရှိတဲ့သတင်းတွေကအမြဲတမ်းကြွားစားတယ်ဟိုတချို့နေရာတွေမှာပေါ့လေဒီကျွန်တော်တို့ကလူပေါင်းလူအင်အားတရာလောက်နဲ့ပြတိုက်တယ်ဆိုတဲ့တတိနေရာတုံးကမှားနေတယ်ဒါကြောင့်မလို့ကျွန်တော်တို့ကဥအောင်မင်းစီကိုအစိုးရကထုတ်ပြန်တဲ့တတိနဲ့ကျွန်တော်တို့ကနေဒီမှာဥအောင်မင်းစီကိုပြေးပို့ထားတဲ့တတိတွေဟာအင်မတန်ကြွားချနေတယ်အဲ့ဒီကိစ္စကိုအစိုးရကဘယ်လိုထောက်ရမလဲလို့ကျွန်တော်မေးထားပါတယ်ဒါတပိုင်းပေါ့နော်နောက်တစ်ခုကတော့ဟိုဘာဖြစ်လို့ဖြစ်တယ်ဟိုဘယ်လိုဖြစ်ရတယ်ဆိုတဲ့အပိုင်းကိုမပြောဘဲနဲ့တကယ်ဒီလိုပြစ်ဖို့လိုအပ်သလားကျွန်တော်တို့ဆွေးနွေးရေးကိုဟိုနိုင်ငံရေးကြီးနဲ့ဆွေးနွေးတဲ့ကြီးနဲ့ကျွန်တော်တို့ဟိုဆောင်ရွက်နေတဲ့အခါမှာတကယ်စစ်ရေးနဲ့လုပ်ဖို့လိုအပ်သလားဆိုတော့က ျွန်တော်စဉ်းစားဖို့ရှိပါတယ်ဒါဒီအဖြစ်အပျက်ပေါ်မှာကျွန်တော်ကဒီလိုပဲသုံးသပ်ခြင်းပါတယ
်အခုတို့ပြစ်ခတ်မှုတွေဖြစ်လာတဲ့အတွက်ငင်းညာရေးအပြစ်ခတ်ရဆေးရေးဖြစ်စင်မှာဘယ်လောက်ထိထိခိုက်သွားမှာထင်ပါလဲခင်ဗျာ
ဆွေးနွေးဝိုင်းမှာကျွန်တော်တို့ကတစ်ဖက်နဲ့တစ်ဖက်ဟိုတင်းမာမှုတွေဖြစ်လာနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အဖွဲ့တိုင်းကဒီဆွေးနွေးရေးမှာတကယ်ပဲအခုချိန်မှာယုံကြည်စိတ်ချလို့ဆွေးနွေးနေကြတာမဟုတ်ပဲနဲ့ဒီငင်းချိုင်းရေးဖြစ်စဉ်ကအရှိကိုတွားရမယ်ဆိုတဲ့အသည့်နဲ့ဆွေးနွေးနေကြတာဖြစ်ပါတယ်အဲ့ဒီတော့အခုတော့အဖြစ်ပြမျိုးကအဲ့လိုဆွေးနွေးမှုမှာတိမ်တိမ်မွေ့မွေ့နဲ့ဟိုကျွန်တော်တို့ရင်ကြီးကြီးနဲ့ဆွေးနွေးနေတဲ့အပိုင်းကိုထိခိုက်စေနိုင်ပါတယ်အဲ့လိုဖြစ်လို့ရှိရင်မကောင်းပါဘူ
းအခုဒီကိစ္စနဲ့ပတ်သက်ပြီးတော့အပြန်လှန်ဆွေးနွေးဖို့အစိုးရဘက်ကကန့်လန့်ထားတယ်လို့သိရပါတယ်အဲ့ဒါဘုဂျိုတို့ဘက်ကလက်ခံပါလားခင်ဗျာ
အစိုးရဘက်ကကျွန်တော်တို့ကန့်လန့်တာမရှိပါဘူးဒီတချင်းကြီးနဲ့ဟိုလုံချုံကြီးဝန်ကြီးကတော့ကျွန်တော်တို့ဟို PCG ကိုပြောတယ်လို့ကျွန်တော်သိရပါတယ်ဒါ့ပေမဲ့ကျွန်တော်တို့ကသရုပ်ဝင်ကျွန်တော်တို့အကြောင်းကြားထားတာကဥပ္ပဒေအကြောင်းကြားတာပါဒီကိစ္စကတော့ကျွန်တော်တို့ဤနဲ့အစ်စ်နဲ့ဆွေးနွေးရတဲ့ကိစ္စမဟုတ်ပါဘူးဒါဘကိုကနေတိုက်ရိုက်ကျွန်တော်တို့အပြေရမှဘကိုကနေဆွေးနွေးမှကျွန်တော်လက်ခံနိုင်မယ်အနေထားဖြစ်ပါတယ်
ဆိုတော့ဘ ਹੁ ဆိုတာပြည်ထောင်စုအစိုးရပြောတာပါခင်ဗျာ
မှန်ပါတယ်ပြည်ထောင်စုအစိုးရကနေဖြည့်ဆင်းရမယ့်ကိစ္စပါဒါပြည်နယ်ကနေဖြည့်ဆင်းရမယ့်ကိစ္စမဟုတ်ပါဘူ
းဒီနေ့အထိလည်းပဲတိုက်ပွဲတွေဆက်လက်ဖြစ်နေတယ်လို့ကျွန်တော်ကြားပါတယ်ရွာနှစ်ရွာအနားမှာလက်နက်ကြီးကြီးစံတွေထိလို့ရွာသားတွေကိုဆုတ်ခွာကောင်းဆုတ်ခွာလိမ့်မယ်ထွက်ပြေးကောင်းထွက်ပြေးရလိမ့်မယ်လို့တက်လှမ်းထားတဲ့သတိပြုထားရလို့သိရပါတယ်ခင်ဗျာဆိုတော့ဒီအခုလောလောဆယ်တိုက်ပွဲအခြေအနေကရောအစင်ညာသွားနိုင်စရာအကြောင်းမရှိဘူးလားခင်ဗျာ
တနင်္ဂနွေနေ့မနေ့၄နိုင်နဲ့၅နိုင်ကြာမှာလေဒီဆန်လို့လိုက်စားအရှိကာကင်းတွေကိုဒီတက်မတော်ကနေ၄နေရာကနေကျွန်တော်တို့လက်နက်ကြီးတွေဆယ်လုံးကျော်ဖြစ်ပါတယ်အဲ့တော့အဲ့ဒါလို့ပြည်လို့ရှိနေဒီစိုက်ပွဲတွေရပ်သွားစရာအကြောင်းမရှိပါဘူ
းနောက်တစ်ခုကနည်းနည်းအရေးကြီးတဲ့အကြောင်းကိုမေးရမယ်ဆိုရင်တော့ဒီတိုက်ပွဲပေါ်ပြအပြန်လှန်ပြစ်ခတ်နေကြတဲ့ဤနဲ့ပြဿနာပြည်လဲနိုင်မယ်လို့ထင်ပါသလားခင်ဗျာဒီလိုမပြည်လဲနိုင်ရင်ဒီလိုပြစ်နေတဲ့နေရာကနေပြီးတော့ထွက်ပေါက်ရအောင်ဘယ်လိုဆောင်ရွက်ကြမလဲခင်ဗျာ
ကျွန်တော်တို့ဒီဟိုမေလတုန်းကသဘောတူညီထားတာလည်းဒီစိုက်ပွဲတွေရော့ချသွားနိုင်ဖို့ဖြစ်ပါတယ်ဒါကြောင့်မပခနဲ့ကျွန်တော်တို့ KIO မှာတော့ပြစ်ပခဖြည့်ချင်းကြီးအဖွဲ့ဆိုတာတစ်ဖက်ကို9ဦးစီနဲ့ကျွန်တော်တို့ဖွဲ့စည်းထားတယ်သို့တော်လည်းပဲကံပြင်းနေတဲ့မှာရှိတဲ့ဆွေးနွေးရတမဟာလေးကိစ္စတွေကိုဆွေးနွေးဖို့အစီအစဉ်ကျွန်တော်တောင်းဆိုပေမဲ့အစိုးရကအခုချိန်ထိရင်းခံနေတုန်းပါပဲအဲ့တော့ဒီစိုက်ပွဲတွေကိုကျွန်တော်ကမဆက်ဆက်နိုင်လို့ရှိရင်ပြဿနာမဖြေနိုင်ဘူးပြီးတော့ဒီပြဿနာတွေကိုကျွန်တော်တို့ကစိုက်ပွဲကြီးနဲ့ဖြေရှင်းလို့မရပါဘူးဒါဆွေးနွေးကြီးမှာပဲဖြေရှင်းရမှာဖြစ်ပါတယ
်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောပါတယ်ကရင်နဲ့ကရင်နဲ့ဆွေးနွေးတဲ့ကိစ္စရှမ်းနဲ့ဆွေးနွေးတဲ့ကိစ္စကရင်တို့ရှမ်းတို့ရဲ့ခေါင်းဆောင်မှုတွေဟာတဲ့သူတို့ချမှတ်ထားတဲ့ညဉ့်ညဉ့်မူ6ချက်ပဲဟာလဲဆိုတော့သူမပြောပါဘူးအဲ့6ချက်ကိုသဘောယုံနဲ့သူတို့ဘက်ကဒီတိုင်းရင်းသားတွေဘက်ကနားလဲသဘောပေါက်တယ်လက်ခံတယ်အမှန်တကယ်ညဉ့်ညဉ့်ကိုလူချင်းနဲ့စေနာရှိတယ်ဆိုတော့သိရတယ်ဒါကြောင့်သူတို့နဲ့အဆင်ပြေတယ်လို့ပြောပါတယ်ဆိုတဲ့သဘောကကချင်းနဲ့ကြတော့အဆင်မပြေဘူးကချင်းဟာသူတို့ရဲ့သူတို့လူချင်းသူတို့ညဉ့်ညဉ့်ကိုလိုက်လည်းလည်းမလိုချင်ဘူးဆိုတဲ့သဘောမျိုးဆက်ရောက်နေပါတယ်ဘုဂျုတ်ကောင်မဘာပြန်ပြောချင်ပါလဲခင်ဗျာ
ကျွန်တော်တို့ဆွေးနွေးနေတာကငင်းချမ်းကြီးရအဖို့အတွက်အပြန်လန်ဆွေးနွေးနေတာဖြစ်ပါတယ်ဒါပေမဲ့ဒီကာကွယ်ရေးဦးစီးချုပ်ပြောတာကငင်းချမ်းကြီးမူ6ချက်ကိုအရင်ဦးဆုံးလိုက်နာရမယ်လို့ပြောတဲ့အခါမှာဒါကျွန်တော်တို့နားမလည်နိုင်ပါဘူးဒါပြောင်းပြန်ပါပဲအဲ့တော့ကျွန်တော်တို့ NCC ကမှာရော UNFC မှာရောအခြားအဖွဲ့တွေနဲ့ကောကျွန်တော်အများအားတွေ့နေပါတယ်ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအဲ့တော့ဘယ်အဖွဲ့ကမှဒီငင်းချမ်းကြီးမူ6ချက်ကိုလက်ခံတယ်ဆိုတာကျွန်တော်တခါမှမကြားဘူးပါဘူးဒါကြောင့်ကျွန်တော်အခုဒီတစ်ခေါက်အစည်းအဝေးမှာကျွန်တော်တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေကိုကျွန်တော်မေးမလို့ဟိုပြင်ဆင်ထားပါတယ်ကာကွယ်ရေးဦးစီးချုပ်ကတချို့အဖွဲ့တွေကမူ6ချက်ကိုလက်ခံတယ်လို့ပြောတာဟုတ်ပါသလားလို့ကျွန်တော်မေးဖို့အစီအစဉ်ရှိရတယ
်ကာကွယ်ရေးဦးစီးချုပ်တို့ကတိုင်းရင်းသားအင်အားစုတွေနဲ့ဆက်ဆံတဲ့နေရာမှာတခြားကရင်တို့ရှမ်းတို့နဲ့စာရင်ကချင်းအင်အားစုကိုခွဲခြားဆက်ဆံတယ်လို့များထင်ပါသလားခင်ဗျာကချင်းအင်အားစုနဲ့ပူပြီးတော့ယုံကြည်မှုကင်းမဲ့နေတဲ့သဘောကိုတွေ့ရပါတယ်အဲ့ဒါဘာကြောင့်ထူးခြားနေရပါလဲခင်ဗျာကချင်းအဖွဲ့စီက
အဓိကကတော့ကျွန်တော်တို့ကဒီဒီနယ်အဆင့်ကိုကျွန်တော်လက်မှတ်ရေးထိုးခြင်းမပြုလုပ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ KIO ကနေရင်းမှန်းတာကတော့တနိုင်ငံလုံးကိုလွှမ်းခြုံတဲ့အပိခရစေတာချုပ်ဆိုခြင်းပါတယ်။ဟိုဒီနယ်အဆင့်တို့ဒေသအဆင့်တို့ကျွန်တော်ဟိုချုပ်ဆိုဖို့တက်ဆန္ဒမရှိဘူး။ကျွန်တော်ကတကယ်ပဲတနိုင်ငံလုံးကိုလွှမ်းခြုံတဲ့ဟိုတနိုင်ငံလုံးအပိခရစေတာချုပ်ကိုချုပ်ဆိုတဲ့အခါမှာပါဝင်မှုဖြစ်ပါတယ်။ဒါပေမဲ့အစိုးရဘက်ကနေလူကျင်တာကတော့တနိုင်ငံလုံးလွှမ်းခြုံတဲ့တာချုပ်မဟုတ်ပဲနဲ့ဒေသအဆင့်နဲ့တစ်ဖက်ချင်းလက်မရေးထိုးခြင်းနဲ့အပိုင်းကိုတွေ့ရပါတယ်။ CIO ကအဲ့ဒါအဲ့ဒီအဆင့်ကိုလက်မခံလို့အဲကျွန်တော်တို့ကိုပို့ပြီးတိုက်ပွဲတွေနဲ့ဖိအားပေးနေတာဖြစ်နိုင်တာလေ
။တချို့ကပြောချင်ကြတယ်တိုင်းရင်းသားတွေအလုံးနဲ့အပြစ်ခတ်ရဆဲရေးငင်းညာရေးပြည်လည်ဖို့အရေးမှာ KIA ကြောင့်နှောင့်နှင်းနေရတယ်။ KIA ကြောင့်နှောက်ဆန်တင်းနေရတယ်လို့ဆိုကြပါတယ်။အဲ့ဒါကိုလက်ခံပါလားခင်ဗျာ။
ကျွန်တော်တို့တခြားအဖွဲ့တွေရဲ့အဆုံးဖြတ်ချက်ပေါ်မှာဘာမှဝင်ပြီးဟိုကျွန်တော်တို့ဩဇာပေးလို့ရတဲ့အနေထားမဟုတ်ပါဘူး။အဖွဲ့တိုင်းဟာအဖွဲ့ငယ်ဒီဖြစ်စေကြီးဒီဖြစ်စေမိမိရဲ့တိုင်းသားလူမျိုးများကိုကိုစားပြုထားပြီးမှမိမိနဲ့သက်ဆိုင်တဲ့ဟိုတိုင်းရင်းသားများပြီးတော့ကိုယ့်ရဲ့ဘဟုကွန်ပျူတာများနဲ့ဆင်းရဲတဲ့ဟိုဆင်းရဲပြီးမှပဲအဆုံးဖြတ်ချက်ချတာဖြစ်ပါတယ်။အဲ့တော့ KIO ကနေတစုံတရာဟိုဩဇာလွှမ်းမိုးမှုရှိပါဘူး။ဒါကြောင့်မလို့ဒီစကားကတော့ဟိုအတိတ်တွေမရှိပါဘူး။
နောက်ဒီပဋိပက္ခကြောင့်အထူးသဖြင့်ကချင်းပြည်နယ်မှာဆိုရင်ဒုက္ခတွေသိမ့်နှံချီပြီးတော့ရှိနေပြီဖြစ်ပါတယ်။သုံးနှစ်အတွင်းမှာအခုဆိုရင်ပိုတိုးလာနိုင်မဲ့အလားအလာကိုလည်းလူတော်တော်များများကစိုးရိမ်နေကြပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကပေးတဲ့စာနာမှုအထောက်ပံ့တွေလည်းပဲရောက်ရှိဖို့အခက်အခဲရှိလာနိုင်ကြအကြောင်းရှိနေပါတယ်။ဒီကိစ္စကိုဒုက္ခတွေအရေးကို KIA အနေနဲ့ဘယ်လောက်ထိငက်ကွက်ပြီးတော့ထက်တွက်ပါလဲခင်ဗျာ
။ဒုက္ခတွေများရဲ့အရေးဟာတော်တော်လေးအထက်ကျဖြစ်ပါတယ်ကျွန်တော်တို့ဟို KIO ကနေလည်းပြည်ပြည်ဆုံဆုံထောက်ပံ့နိုင်တာမရှိဘူးအခုကတော့နိုင်ငံတကာအထူးရှင်တွေပြည်တွင်းအထူးရှင်တွေအကုန်လုံးပေါ့နိုင်ငံလုံးမှာရှိတဲ့ဒီဟိုစာနာစိတ်ရှိတဲ့ညီကိုမောင်နှမတွေအားလုံးကဝိုင်းပြီးကူညီနေတာဖြစ်ပါတယ်သို့တော်လည်းပဲဟိုဒီလိုဖြစ်ခဲ့မှုတစ်ခုကိုပဲကျွန်တော်တို့ကစဉ်းစားပြီးတော့ရည်ရှိတည်တံ့ခိုင်မြဲမဲ့အပြစ်ခရစင်းကြီးအပြစ်ခရစင်းတာချုပ်မျိုးမဖြစ်ဘူးဆိုရင်ကျွန်တော်တို့ကဒီတန်တွေကိုကျွန်တော်တို့ကတော့စူးစမ်းပြီးမှဟိုပြောပြရမှာဖြစ်ပါမယ
်နောက်တစ်ခုကအခုပဲသတင်းထွက်လာတာ6-4ဝန်းဆိုင်တွဲဆောင်ဆွေးနွေးဖို့ဆိုပြီးတော့ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတောင်းဆိုထားတဲ့ကြားပါရယ်အရင်တုန်းကတော့ဒါနိုင်ငံတော်သမ္မတရဲ့ကောက်ကဲဦးစည်းချုပ်ရဲ့ပြည်သူ့လွှတ်တော်အကြီးအကဲရဲ့ဒေါန်ဆန်းစုကြည်ရဲ့အခုပြည်ထောင်စုလွှတ်တော်ကကျပ်ဝင်းဆိုင်နောက်နှစ်ယောက်တူလိုက်တာကတော့တိုင်းရင်းသားကိုယ်စားတယောက်ပါမယ်နောက်ပြီးတော့အထက်လွှတ်တော်အောက်လွှတ်တော်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရက်လုံးရဲ့အကြီးအကဲတွေပါမယ်ကျပ်ဝင်းဆိုင်တွေ့မယ်ဆိုတာကိုအတည်ပြုလိုက်တယ်လို့ကြားရပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းပဲအဲ့ဒါကိုကြိုးဆိုတယ်သူတို့လက်ခံတယ်လို့ပြောပါတယ် KIA အနေနဲ့ဘယ်လိုသဘောထားပါလဲခင်ဗျာ KIA ဦးအနေနဲ့
ကျွန်တော်တို့ဒီကိစ္စကိုဒီကိစ္စချာမသိသေးပါဘူးဒါပေမဲ့ဒီတိုင်းရင်းသားခေါင်းဆောင်တူဦးလို့ဆိုတဲ့ကိစ္စကတော့ကျွန်တော်နားမလည်နိုင်ပါဘူးတိုင်းရင်းသားခေါင်းဆောင်တူဆိုတာဟိုဘယ်လိုပုံစံနဲ့ရေးချင်ပါလဲဘယ်သူကရေးပါလဲဆိုတော့ကျွန်တော်မသိပါဘူးဒီကိစ္စကိုတတိဆက်ချာသိပြီးတဲ့နောက်မှာပဲကျွန်တော်မှတ်ချက်တွေစနိုင်မှာဖြစ်ပါလား
နောက်ဆုံးမေးချင်တာကတော့အခုဘိုလောင်းတွေကြဆုံးပြီးတဲ့နောက်အချိန်မြင့်လာတယ်လို့ယူဆရတဲ့ဒီတိုက်ပွဲဟာဆက်လက်ပြီးတော့အချိန်နဲ့ဆွလာနိုင်တဲ့ထင်ပါသလားခင်ဗျာဒီဟာကိုအချိန်ရက်တော့အောင်လောလောဆယ်လုပ်နိုင်မဲ့နည်းလမ်းများရှိကြပါလားနှစ်ဖက်စလုံး
လက်ဖက်လုံးမှာဒီဟာကိုရပ်တန့်သွားစေခြင်းနဲ့ဆန္ဒရှိလို့ရှိရင်တော့ဆက်ချင်းရပ်တန့်သွားနိုင်ပါတယ်တကယ်လို့ဒီကိစ္စကိုရပ်တန့်စေခြင်းနဲ့ဆန္ဒမရှိဘူးဆိုရင်တော့ဒီတိုက်ပွဲကတော့ဆက်လက်ပြီးဟိုတောက်ဆော့ဖြစ်သွားနိုင်ပါတယ်ခင်ဗျာ
KIA ဘက်က KIA ဘက်မှာရောဒီကိစ္စကိုရပ်တန့်စေခြင်းနဲ့ဆန္ဒအမှန်တကယ်ရှိပါလားခင်ဗျာ
ရှိပါတယ်ရှိလို့လည်းကျွန်တော်တို့ကဒီကိစ္စကိုဘာမှလက်တော့မပြတ်တာဖြစ်ပါတယ်တချို့ကောင်းဆောင်များအနေနဲ့ CIO ကအခုချိန်မှာဘာမှမလုပ်နိုင်ဘူးလို့အင်ကောင်းတင်မှမယ်အဲ့လိုမဟုတ်ပါဘူးကျွန်တော်ဒါလက်တော့ပြန်တင်မဲ့ကိစ္စမဟုတ်ဘူးဒါဖြည့်ရှင်းလို့မဟုတ်ဘူးလို့ယူဆတဲ့တကြောင်မလို့အခုချိန်ကျွန်တော်လက်တော့မပြန်မနဲ့ဆင်းရဲလမ်းကြီးပေါ်မှာခိုင်ခိုင်မြဲမြဲရပ်နေတာဖြစ်ပါတယ်
ဥကြောဇန္တာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုတစ်ပတ်သူယုံကြည်အားအစီအစဉ်မှာတော့အမေရိကန်နိုင်ငံမှာပညာတော်သင်ဖြစ်ရောက်နေတဲ့ဒေါက်တာယူယူအောင်ရဲ့ယုံကြည်အားကိုနားဆင်ရပါမယ်မန်မိုးမြူကစီစဉ်တင်ဆက်ထားပါတယ်
ယုံကြည်ရကိုပြပြရမယ်ဆိုရင်ကျမလူတွေမှာစာဖတ်ဖို့အရေးကြီးတယ်စာဖတ်တဲ့အကျင့်ဆိုတာငငယ်တည်းကပြုစုလေးတင်ပေးရတယ်လို့ယုံကြည်ပါတယ်အလိမ္မာစာမရှိဆိုတဲ့မြမယူရဆိုယူစကားအတိုင်းစာဖတ်ရကနေတစ်စင်မှန်ကန်တဲ့အသိပညာမှန်ကန်တဲ့အချက်လက်မှန်ကန်တဲ့အတွေးခေါ်တွေရနိုင်ပါတယ်အခုခေတ်မှာတော့စာအုပ်ကတွေမကပါဘူးအင်တာနက်ကနေတစ်စင်လေ့လာစရာရှိဘူးကြာဖတ်စရာမှတ်စရာတွေအများကြီးကျမတို့ရနေပါပြီဒါပေမဲ့ကျမတို့နိုင်ငံမှာလူငယ်တွေကြားမှာစာမဖတ်ကြဘူးလူငယ်တွေစာဖတ်တာအားနည်းနေတယ်ဆိုတာကိုသိရပါတယ်လူငယ်တွေစာဖတ်လာအောင်စာကြည့်တိုက်တွေဖွင့်ပေးတယ်စာအုပ်တွေလက်လန်းမီအောင်လုပ်ပေးတာတွေလည်းတွေ့ရပါတယ်ဒါတွေကလူငယ်တွေစာဖတ်လာအောင်အထောက်အကူဖြစ်တယ်လို့ကျမယုံကြည်ပါတယ်ဩစတြေးလျတို့မျိုး US တို့လိုမျိုးဖွံ့ဖြိုးပြီးနိုင်ငံတွေမှာလူတွေကစာဖတ်အားကောင်းကြပါတယ်ဩစတြေးလျမှာရှိတဲ့ဆရာတယောက်ကပြောပါတယ်သူတို့နိုင်ငံမှာစာဖတ်တဲ့အကျညာအောင်မူလာတန်းအရွယ်ကလေးတွေကသိချင်နေတယ်လို့ဆိုပါတယ်။ကလေးတွေကိုအေးအဝန်းချိန်မှာစာဖတ်ပြရတယ်။ကလေးရဲ့အသက်အရွယ်ကိုလိုက်ပြီးဖတ်နိုင်တဲ့စာအုပ်တွေဝေပေးကြရတယ်။စသဖြင့်လုပ်ပေးကြပါတယ်။ကလေးတွေမှာမူလာတွေကအုံနောက်မှာဖွံ့ဖြိုးမှုတွေဖြစ်နေပါတယ်။အုံနောက်ဖွံ့ဖြိုးမှုနဲ့အတူတူ learning process လေ့လာသင်ယူမှုတွေလည်းဖြစ်နေပါတယ်။စာဖတ်တာကိုလုပ်ဖို့အတွက်ဆိုရင်အုံနောက်ထဲမှာရှိတဲ့အစိတ်ပိုင်းတွေအများကြီးတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးလုပ်ရပါတယ်။အဲ့လိုချိတ်ဆက်မှုတွေ connection တွေအားကောင်းလာအောင်ငွေရေရစာဖတ်တာကိုတခေတ်ချင်းလေ့ကျင့်ပေးဖို့လိုအပ်ပါတယ်။ဒါကြောင့်မို့နောက်မျိုးဆက်တဲ့လူငယ်တွေကိုစာဖတ်တာကိုနှစ်ချိုက်ကြည့်တင်နေဆိုရင်ကလေးစာပေတွေကိုပုံမဖွင့်ပြလာပြီးကလေးရွယ်တွေကစာဖတ်အောင်စာအုပ်တွေလက်လန်းမီအောင်လုပ်ပေးဖို့လိုမယ်လို့ကျွန်မအနေနဲ့ယုံကြည်ပါတယ်။ကလေးရဲ့အတက်ရွယ်ကိုလိုက်ပြီးဖတ်နိုင်မဲ့စာအုပ်တွေဖြစ်ဖို့လည်းလိုပါတယ်။တင့်ငယ်တဲ့ကလေးတွေအတွက်ဆိုရင်စာအုပ်တို့အလုံးပုံကြီးပဲပါမယ်။အမြင်နာမှာမှာစာလုံးတစ်လုံးပဲပါမယ်နှလုံးပဲပါမယ်နည်းနည်းလေးပိုကြီးတဲ့ကလေးအတွက်ဆိုရင်စာကြောင်းတစ်ကြောင်းပါမယ်နှစ်ကြောင်းပါမယ်စသဖြင့်ကလေးရဲ့အတက်ရွယ်ကိုလိုက်ပြီးတင့်တော်တဲ့ပမာဏပါတယ်ကလေးဖတ်မဲ့စာအုပ်တွေဖြစ်ဖို့လိုပါတယ်နောက်တစ်ခုကကလေးတွေကပုံမြင်တွေကိုသဘောကျပါတယ်ပုံမြင်ထဲမှာပါတဲ့ character ကနေတစ်စင်သူတို့အတူယူလေးရှိပါတယ်ကလေးတွေကိုယူသားမှုရှိအောင်ရင်းရင်းမှုရှိအောင်သူတစ်ပါးပေါ်အမျက်နာခံတဲ့စိတ်ရှိအောင်ဒါတွေကိုကလေးပုံမြင်တွေကနေတစ်စင်သင်ပေးနိုင်ပြီးတော့သူတို့ရဲ့ moral development စိတ်ပိုင်းဆိုင်ရာစိတ်တက်ပိုင်းဆိုင်ရာဖွံ့ဖြိုးမှုဖြစ်လာအောင်လည်းကျမတို့ကူညီပေးနိုင်ပါတယ်ဒါကြောင့်မို့ကျမတို့ဒီမှာရှိတဲ့ကာတွန်းပညာရှင်တွေစာပေပညာရှင်တွေစာဖတ်တာကိုအားပေးတဲ့စီတနာရှင်တွေအားလုံးပူးပေါင်းပြီးတော့ကလေးစာပေတွေကိုပုံမကျဲပြန့်လာအောင်လက်လန်းမီအောင်လုပ်ပေးနိုင်မယ်ဆိုရင်ကျမတို့ဒီမှာရှိတဲ့ကလေးတွေကြီးလာတဲ့အခါစာဖတ်တာကိုနှိမ့်ဆိုင်တဲ့သူတွေဖြစ်ရင်မကောက်ဘူးစိတ်တက်ပိုင်းဆိုင်ရာပုံမကောင်းမှုတွေသူတွေဖြစ်လာအောင်ကူညီပေးနိုင်မယ်လို့ကျမအနေနဲ့ယုံကြည်ပါတယ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA ကနေဆက်လက်အတန်းလွှင့်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
နိုဝင်ဘာလမှာကြာရောက်တဲ့ဒုက္ခမြောက်ဂျာတာပရီနေ့ကို Thanksgiving ကျေးဇူးတော်နေ့ရဲ့လို့အမေရိကန်ပြည်ထောင်စုမှာနှစ်စဉ်သတ်မှတ်ဆင်နွှဲတာဖြစ်ပါတယ်။ဒီအစဉ်လာဟာရှီရုံကလေးကရှိခဲ့ပြီးမြောက်အမေရိကတိုက်ကိုလာရောက်ကြတဲ့အင်္ဂလိပ်အခြေချသူတွေကသူတို့ရဲ့ပထမဦးဆုံးကောက်ရွေသိခြင်းအောင်မြင်မှုကိုကျေးဇူးတော်တည်တဲ့အနေနဲ့ဆင်နွှဲခဲ့တာဖြစ်ပါတယ်။ဟင်းနှင်းပြင်ကြီးမှာလာရောက်အခြေချခဲ့ကြသူတွေအနေနဲ့ဆိုးရွားလာတဲ့နှင်းမှုနိုင်တံကိုကြမ်းကြမ်းခံနိုင်ခဲ့ကြပြီးခုလိုအောင်မြင်လာတဲ့ကောက်ပဲသီးနှံအထွက်ကြောင့်ဘဝကံကောင်းတာကိုကျေးဇူးပြန်သိတတ်တဲ့အနေနဲ့မိသားစုတွေနဲ့အတူဝတ်ပြုဆုတောင်းပွဲတွေကျင်းပရာကနေဒီဒလိဆင်းသက်လာခဲ့တာလည်းဖြစ်ပါတယ်။ဆောင်းဦးပေါ့ရာသီမှာကြာရောက်တဲ့ဒီကျေးဇူးတော်နေ့ဟာတခြားယဉ်ကျေးမှုတခြားနိုင်ငံတွေမှာလည်းအောင်မြင်တဲ့ကောက်ရိပ်သိမ့်မှုကိုဆင်နွှဲတဲ့အားလိုက်ရဲ့ပွဲတော်တွေနဲ့အခြေခံရင်းတူတာတွေလည်းရှိတာတွေ့ရပါတယ်ဗီယက်နမ်မှာချုံတူးပွဲတော်လိုဂါနာမှာဟိုမိုဝိုပွဲတော်စသဖြင့်တူတယ်လို့ဆိုရမှာပါကျေးဇူးတော်နေ့ဆင်နွှဲရမှာအမေရိကန်ဒလိရဲ့ထူးခြားချက်ကတော့စစ်စင်သားချဲပြီးညစာစားသုံးကြတာမိသားစုတွေစုဝေးကြတာဘောလုံးပွဲတွေအလှပြချီတက်ပွဲတွေဆင်နွှဲကြတာဖြစ်ပါတယ်ဗြိတိနိုင်ငံကလွတ်လပ်ရေးရခဲ့တဲ့အထိတ်မှဖြစ်တဲ့ဇူလိုင်လ၄ရက်နေ့ဆင်နွှဲတဲ့အမေရိကန်လွတ်လပ်ရေးနေ့လို့ပဲကျေးဇူးတော်နေ့ဟာ
တစ်မျိုးသားလုံးတွေရုံးပိတ်တဲ့အားလိုက်ရဖြစ်ပြီးကိုးကွယ်တဲ့ဘာသာမျိုးနိုင်ငံရေးခံယူချက်မျိုးတိုင်းရင်းမျိုးနွယ်စုမျိုးကျေးဇူးတည်တတ်တဲ့တပည့်ညီစိတ်ဓာတ်နဲ့ဒီကျေးဇူးတော်နေ့ကိုဆင်နွှဲကြတာလည်းဖြစ်ပါတယ်။ဒါအပြင်ကျေးဇူးတော်နေ့အခါသမယမှာကုန်ကန်ဒီပီဖြစ်တဲ့နှစ်ဟောင်းကိုပြန်ပြောင်းသတိရပြီးဘာတွေလုတ်ခဲ့တယ်ဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုစင်ကျင်သုံးသပ်ခါကို့ဘဝအနာဂတ်တွေရှေးရှုစဉ်းစားတဲ့အခါသမယလည်းဖြစ်ပါတယ်။ရှေ့ဥရောပအရှေ့လေပိုင်းနဲ့အနောက်အာဖရိကတို့မှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေပေါ်အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုတုံ့ပြန်ခဲ့တယ်ဆိုတာကိုပြန်လည်စဉ်းစားသုံးသပ်ချက်မှဖြစ်တဲ့ပြင်လာမယ့်2015ခုနှစ်မှာကြုံတွေ့နိုင်မယ့်မြေယာမှုတွေဟာလေနိုင်ငံသားအများစုရဲ့အတွေ့အထိမှာရှိနေမှာမှန်ပါပဲအလားတူပါပဲအမေရိကန်ပြည်တွင်းစစ်စိုးရိမ်နေရတဲ့အခြေအနေမျိုးမှာထိုစဉ်သမ္မတအိဗရာဟင်လင်ကွန်းကကျေးဇူးတော်နေ့ဆင်နွှဲဖို့တရားဝင်သတ်မှတ်ခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့ရှေးကိုလိုနီခေတ်ကဘိုးဘေးဘီပင်တွေအတိုင်းပဲအမေရိကန်နိုင်ငံသားအများစုဟာအကောင်းဘက်ကရှုမြင်တတ်ကြသူတွေဖြစ်ပါတယ်အတိတ်ကအတိုင်းခဏိအမေရိကန်နိုင်ငံသားတွေဟာမိတ်ဆွေတငယ်ချင်းတွေနဲ့မိသားစုဝင်တွေနဲ့အတူကျေးဇူးတော်နေ့မှာဒီလွတ်လပ်တဲ့မြေပေါ်မှာနေထိုင်ရတဲ့တွေခံစားရတဲ့ကောင်းကြီးမင်္ဂလာတွေနဲ့အနာဂတ်မှာအမကန်ချက်ရှိနိုင်တဲ့ဘဝမျိုးမှာနေထိုင်ရတဲ့တွေကျေးဇူးတည်တတ်တဲ့စိတ်ဓာတ်နဲ့ဒီခါသမယကိုလည်းဆင်နွှဲကြတာဖြစ်ကြောင်းပါရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
အခုထုတ်လွှင့်ခဲ့တာကတော့ American ဆိုရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မောက်ချောင်းသိစေအပ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တွင်သတင်းချင်းချုပ်ကိုဦးဆန်မိုးဝေကကြေညာပါမယ
်ရုရှားတပ်ဖွဲ့ဝင်အများပြားဟာယူကရိန်းနိုင်ငံအရှေ့ဘက်မှာဆက်လက်ပြီးတော့လှုပ်ရှားနေကြဆဲဖြစ်ပြီးယူကရိန်းအစိုးရတပ်တွေနဲ့တိုက်ခိုက်နေတဲ့ခွဲထွက်ရေးသမားတွေကိုကြောတောင်နောက်ခံပေးထားတယ်လို့နေတူအဖွဲ့ရဲ့တပ်မှုကြီးကပြောဆိုလိုက်ပါတယ်ဘရူနီမြို့တော် KF မှာ Ukraine ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတဲ့နောက် American လေတပ်ဗိုလ်ချုပ်ကြီး Philip Breedlove ကအရေးအတွက်တော်တော်များတဲ့ Russia တပ်ဖွဲ့တွေဟာ Russia ကထောက်ခံမှုပေးထားတဲ့ခွဲထွက်မှုခွဲထွက်ရေးတပုံတပ်ဖွဲ့တွေကိုတင်နှံပေးတာအကြံဉာဏ်ပေးတာအထောက်အကူပေးတာစတာတွေကိုပြုလုပ်နေတယ်လို့ပြောဆိုလိုက်ပါတယ် Missouri ပြည်နယ် Ferguson မြို့မှာ African American လူငယ်တယောက်ကိုလူပြူရဲရရှိတယောက်ကပြစ်ခတ်ဖမ်းCB တေဆုံးသွားတဲ့အပေါ်အဲ့ဒီရဲရရှိမှာအပြစ်မရှိဘူးလို့ဂျူရီအဖွဲ့ကဆုံးဖြတ်လိုက်ပြီးတဲ့နောက်အမေရိကန်မြို့ကြီးအဖြစ်တချို့ဖြစ်တဲ့အတ္လန်တာ၊ဝါရှင်တန်၊နယူးယောက်၊အိုကလန်စတဲ့မြို့တွေမှာအင်္ဂါနေ့ညမှာဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။ဒါပေမဲ့အခုအခါမှာအခြေအနေအေးဆေးတည်ငြိမ်မှုရှိလာပါပြီ။အမေရိကန်အထူးတပ်ဖွဲ့တွေဟာယီမန်နိုင်ငံအတွင်းအယ်ခိုင်ဒါစစ်သွေးကြွတွေကတစားကန်ဖြစ်ဖမ်းထားတဲ့လူ၈ဦးကိုကယ်တင်ခဲ့ရမှာပါဝင်ဆောင်ရွက်ခဲ့တယ်လို့အမေရိကန်မီဒီယာတွေကဖော်ပြကြပါတယ်။နယူးယောက်တိုင်းစ်သတင်းစာကပထမဦးဆုံးဖော်ပြခဲ့ရမှာအင်္ဂါနေ့ကဝင်ရောက်စီးနင်းပြီးတော့တိုက်ခိုက်ကယ်တင်ခဲ့တဲ့စစ်စင်ရေးအတွင်းမှာအမေရိကန်ကွန်မန်ဒို၂ဒါဇင်လောက်ကအမေရိကန်လက်ကျင့်ပေးထားတဲ့ယီမန်နိုင်ငံကအကြမ်းဖက်တံပြန်ချေမှုန်းရေးတပ်ဖွဲ့တွေနဲ့တွဲပြီးတော့လှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်။အီဘိုလာရောဂါဖြစ်ပွားမှုကြောင့်အနောက်အာဖရိကမှာလူပေါင်း9,800လောက်သေဆုံးခဲ့ပါတယ်။အီဘိုလာရောဂါကူးစက်ပြန့်ပွားမှုနှေးကွေးသွားပြီးမဲ့လုံးဝပျောက်ကင်းသွားတာမျိုးမဟုတ်သေးပါဘူး။
ကြတာပရင်းနေမနက်ဖက်နိုင်ငံတကာသတင်းအချင်းချုပ်ကိုဦးဆန်မိုးဝေကြေညာခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုဟာကိုအောင်အောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်ကြတာပရင်းနေမနက်ဖက်6နိုင်ရနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်ဒေါက်တာရှင်နဲ့တပွားမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.